ခံကိုလာရင်နေဆက်လုံချုံကြီးကမှတ်တမ်းယူထားတဲ့ဒီနိုင်ငံထဲဝင်လာသူတွေရဲ့ဓာတ်ပုံတွေကားလိုက်စစ်နံပါတ်ဓာတ်ပုံတွေကိုဟက်ကာတွေကခိုးယူခဲ့လို့တဲ့ကိုသားညုံကြီ
းအမေရိကန်ပြည်တော်စုအောက်ခုနဲ့နေဆက်လုံချုံကြီးဌာနကစိုက်ဘာတိုက်ခိုက်မှုခံရတယ်လို့ဂျွန်လ၁၀ရက်နေ့ကထုတ်ပြန်လာမှုလားဗျဒီအောက်ခုနဲ့နေဆက်လုံချုံကြီးဌာနကမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသိမ်းပြီးတဲ့တဆင့်ကန်ကွန်ထရိုက်တာကုမ္ပဏီအင်တာနက်ကွန်ရက်ကိုဟက်ကာတွေကခိုးဝင်ပြီးတော့ဓာတ်ပုံတွေခိုးသွားတာလို့ထုတ်ပြန်ချက်ထဲမှာပြောထားတယ်မဆိမမော
အဲ့ဒီ contractor company နာမည်ကိုမဖော်ပြပေမဲ့သူတို့ဌာနကနေပြီးတော့ company server ကိုဒီအချက်အလက်တွေပြောင်းယူသိမ်းတဲ့နေရာမှာတက်မှတ်ထားတဲ့လုံခြုံရေးဆိုင်ရာစီကံချက်တွေအတိုင်းလိုက်နာဖို့ပြက်ကွက်လို့အခုလိုခိုးခံရတာလို့တော့အပြစ်တင်ထားတဲ့အဲ့လိုမျိုးခိုးခံရတာကိုမေလ31ရက်နေ့မှာဒီအကောက်ခွန်တဲ့နေဆက်လုံခြုံရေးဌာနကသိခဲ့တာလို့လည်းဖော်ပြထားတယ်
။ပြည်ပကနေပြီးတော့အမေရိကန်နိုင်ငံထဲကိုဝင်နိုင်တဲ့နေဆက် gate တွေမှာဝင်လာသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုအကောက်ခွန်တဲ့နေဆက်လုံခြုံရေးဌာနကဓာတ်ပုံဗီဒီယိုမှတ်တမ်းယူပါတယ်။လေစိတ်တွေမှာရောကုန်းလက်ကဝင်နိုင်တဲ့နေဆက် gate တွေမှာပါနိုင်ငံထဲကိုဘယ်သူဝင်လာလဲဆိုတဲ့အချက်လက်တွေကိုယူတာပါအခုခိုးယူခံရတာကလေစိတ်ကယူထားတဲ့မှတ်တမ်းတွေမပါပါဘူးကုန်းလက်ကဝင်နိုင်တဲ့နေဆက် gate တွေကဓာတ်ပုံမှတ်တမ်းတွေဖြစ်တယ်လို့ဌာနကပြောပေမဲ့လို့ဝင်လာသူပနည်းယောက်ရဲ့အချက်လက်တွေခိုးခံရလဲဆိုတာကတော့မပြောဘူးဗ
ျအမေရိကန်ထဲကိုဒီလေချောင်းကုန်းချောင်းကနေပြီးတော့တစ်နှစ်တစ်နှစ်ဝင်လာတဲ့သူကပြန်ပြတန်းကျော်ပါတယ်မက္ကဆီကိုနေဆက်ကနေဒါနေဆက် gate တွေကနေပြီးတော့ခြေချင်းဝင်လာတဲ့သူတွေလည်းမနည်းဘူးအထူးသဖြင့်ဒီမက္ကဆီကိုနယ်စပ်ကနေပြီးတော့နေချင်းပြန်အလုံးလုံးဖို့ဝင်လာသူကတနည်းကို9သိန်းလောက်ကိုရှိတာရှင
်အခုလိုမျိုးနိုင်ငံတည်းကိုဝင်လာသူတွေနဲ့ပတ်သက်တဲ့မှတ်တမ်းတွေယူနေပြီးတော့လုံခြုံအောင်မထင်းသိမ်းနိုင်ရင်ဘယ်လိုလုပ်မလဲဆိုတဲ့မေးခွန်းတွေရှိနေတဲ့အချိန်မှာပဲအခုလိုမျိုးခိုးခံလိုက်ရတာမဆိမမွေးအကောက်ခွန်တဲ့နယ်စပ်လုံကြီးဌာနကအချက်လက်တွေခိုးခံရတယ်လို့တာအသိပေးတာဘလောက်အတိုင်းအတာအထိကိုခိုးခံခဲ့ရလဲခိုးခံရတဲ့အချက်တွေထဲမှာနိုင်ငံတည်းကိုပြန်ဝင်လာတဲ့အမေရိကန်နိုင်ငံသားတွေဘယ်နှယောက်ပါလဲပြဿနာကဘလောက်ကြီးလဲဆိုတာကတော့မပြောဘူးဗျ
နေဆက်လုံခြုံရေးတာဝန်ရှိသူတွေကဒီနိုင်ငံထဲကိုဝင်လာသူမှန်သမျှကိုဓာတ်ပုံမှတ်တမ်းရယူထားပြီးတော့အဲ့ဒီဓာတ်ပုံတွေကိုမျက်နှာမှတ်မိခွဲထားနိုင်တဲ့ facial recognition နည်းပညာသုံးပြီးတော့စစ်ဆေးတာပါနိုင်ငံထဲဝင်လာသူတွေထဲမှာဒီ Interpol တို့ FBI တို့ကအလိုရှိနေတဲ့သူတွေပါလားနောက်အကြမ်းဖက်ဝါဒီဖြစ်နိုင်တဲ့သူတွေပါလားတရားမဝင်နိုင်ငံထဲကိုဝင်လာသူတွေပါသလားစသဖြင့်သိနိုင်ဖို့အတွက်ကိုအဲ့ဒီ facial recognition နည်းပညာကိုသုံးတာပါမတင်ကားသူစီးရင်ထဲမှာပါသူမျက်နှာနဲ့နိုင်ငံထဲဝင်လာသူမှန်သမျှရဲ့မျက်နှာကိုဒီနည်းပညာသုံးပြီးတော့အချိန်တော်အတွင်းမှာစီးစင်နိုင်တယ်လေ
အကြမ်းဖက်တိုက်ခိုက်နိုင်တဲ့ရန်တွေပို့ပြီးတော့များလာနေတဲ့ခေတ်ကြီးထဲမှာဒီ facial recognition နည်းပညာကိုနိုင်ငံအတော်များများမှာကျေပြန့်ပြန့်သုံးနေကြတာမှသိမှာမဟုတ်နိုင်ငံရဲ့အဝင်ထွက်စစ်ဆေးဂိတ်တွေမှာပဲမဟုတ်ဘူးအများပြည်သူနဲ့ဆိုင်တဲ့နေရာတွေနောက်လူစီကားတဲ့နေရာတွေအားကစားခွင့်တွေ shopping center တွေမှာ CCTV တွေပိုတက်လာကြတယ်မျက်နှာကိုဖတ်နိုင်တဲ့ facial recognition နည်းသုံးတာကပုံမှန်လိုလိုကိုဖြစ်လာပြီဗြိတိသင်္ကန်းမှာဆိုလို့ရှိရင်လူအသွားလာများတဲ့လမ်းတွေမှာတက်ထားတဲ့ CCTV တွေကနေဒီနည်းပညာနဲ့စောင့်ကြည့်နေုံနဲ့မကဘူးဘလုံးပေါ်ရပါအထီကို facial recognition နည်းစနစ်သုံးပြီးတော့လုံခြုံရေးယူတာဗ
ျအမေရိကန်မှာရောပါထူလဲကိုသားညုံဦးရ FBI ကဆိုရင်သူတို့စုံစမ်းတဲ့အမှုတွေအတွက်ကိုလိုအပ်လို့ရှိရင်ဒီ passport ဓာတ်ပုံနဲ့ယာဉ်မောင်း license ဓာတ်ပုံတွေကို facial recognition နည်းပညာနဲ့တိုက်ပြီးတော့စစ်တာဓာတ်ပုံပေါင်းသန်း600ကျော်တယ်လို့မကြာခင်တုန်းကမှလုတ်သွားတဲ့ဒီလွှတ်တော်ကြားနာပွဲတစ်ခုမှာအစိုးရတာဝန်ခံမှုရှိရေးဆိုင်ရာရုံးကတာဝန်ရှိသူကပြောသွားတယ်ရှင်
လူကြားထဲမှာထောက်လန်းသူတွေကသူတို့ကိုထောက်လန်းနေတယ်ဆိုတာမသိနိုင်တဲ့ facial recognition နည်းပညာအထောက်အကူပြုပစ္စည်းတွေကလည်းမနေဘူးဗျ။ရိုးရိုးဆိုလို့ရှိရင်မိဂါမြင့်မှန်လိုပဲထင်ရပေမဲ့ဘေးမှာဖြတ်သွားသမျှလူတွေရဲ့မျက်နှာကိုဖတ်ပြီးတော့ဘသူဘဝဖြစ်တယ်ဆိုတာကိုခွဲခြားပြနိုင်တဲ့ smart မျက်မှန်မျိုးတွေတော့မှရှိတယ်
။တရုတ်မှာဆိုလို့ရှိရင်ရဲတပ်ဖွဲ့ဝင်တွေကအဲ့လိုမျက်မှန်မျိုးသုံးပြီးတော့ယထာဘူတာရုံတွေမှာမတင်ကားတဲ့သူတွေကိုစောင့်ကြည့်ပြီးတော့ဖမ်းတယ်လေ။နှစ်ဆင်လုတဲ့ဒီတရုတ်ကွန်မြူနတီပါတီညီလာခံမှာဆိုရင်လုံခြုံရေးတာဝန်ယူတဲ့သူတွေကလည်းအဲ့လိုမျက်မှန်တွေနီးစနစ်တွေသုံးပြီးတော့မှ blacklist လုပ်ထားတဲ့သတင်းတောက်တွေအတိုက်အခံတွေလူခွင့်ရေးလှုပ်ရှားသူတွေကိုစောင့်ကြည့်တားမြစ်ခဲ့သေးတယ်
။ဖြစ်တဲ့ကြီးရှိတဲ့ရာဇဝတ်မှုတွေကိုကြိုတင်တားနိုင်ဖို့လုံခြုံရေးအတွက်လူအပ်လို့စစ်ဆေးတာလို့လုံခြုံရေးတာဝန်ရှိသူတွေကပြောပေမဲ့အဲ့လိုမျိုးမျက်နှာမှတ်မိတဲ့နီးပညာသုံးပြီးတော့စစ်ဆေးတာကလူမှားနိုင်တဲ့တည့်ခံတဲ့ခက်ဆက်စင်တူနေလဲတည့်ခံဖြစ်ပါတယ်လို့ facial recognition နီးစနစ်ကပြနိုင်တာမဟုတ်လို့ဒီနည်းစနစ်သုံးတာကိုကန့်ကွက်ဝေဖန်နေသူတွေကလည်းရှိပါတယ
်။ဥပမာဒီအမေရိကန်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေကို Amazon ကရောင်းခဲ့တဲ့ဒီလူမျက်နှာခွဲခြားပြီးတော့မှဘသူဘဝဖြစ်တယ်ဆိုတာဖော်ပြနိုင်တဲ့ဝန်ဆောင်မှုစနစ်ကအသားညိုလေးလေးအဲ့ဒီသူကယောက်ျားမိန်းမဖြစ်သလားဆိုတာခွဲခြားဖို့ခက်ခဲလေဖြစ်တာကြောင့်လူမှားပြီးတော့ဖမ်းဆီးနိုင်တာမျိုးဖြစ်နိုင်တယ်လို့လေလံသူတွေကထောက်ပြပြီးတော်တော်ကိုဝေဖန်ခဲ့ကြသေးတယ်မလား။
နောက်ပြီးတော့ဒီနည်းပညာကိုသုံးနိုင်ဖို့စစကပြောခဲ့သလိုပဲလူတွေရဲ့မျက်နှာဓာတ်ပုံတွေကိုလုံခြုံရေးဌာနတွေကရယူတိုက်ဆစ်ရတာဆိုတော့အဲ့ဒီချက်လက်တွေကိုဘလို့ထိသိမ့်ပါလဲဘလောက်ကြာကြာသိမ်းထားမှာလဲနောက်ဒီပုံတွေထဲမှာအပြစ်မရှိသူတွေလည်းပါတာမို့လို့သူတို့ရဲ့ကိုယ်ရေးလုံခြုံမှုတွေဘလောက်ထိအာမခံမလဲစတဲ့မိကုန်းထုတ်မှုတွေကလည်းမနည်းဘူးဗျ
အဲ့ဒါကြောင့်ပဲအမေရိကန်နောက်ချမ်းကဒီ San Francisco မြို့တာဝန်ရှိသူတွေကတမျိုးလုံးမှာ facial recognition နည်းပညာသုံးတာကိုအခု2019နှစ်မေလဆန်းကပဲတားမြစ်လိုက်တယ်။ရဲတပ်ဖွဲ့ကသုံးတာကိုပါပိတ်ပင်ခဲ့တာမို့လို့ San Francisco ကအမေရိကန်တိုင်းနိုင်ငံလုံးမှာဒီ facial recognition နည်းပညာမသုံးရလို့တားမြစ်လိုက်တဲ့ပထမဆုံးမြို့ဖြစ်သွားတယ
်။မျက်နှာမှတ်မိတဲ့ facial recognition နည်းပညာနဲ့လူတွေရဲ့မျက်နှာကိုဖတ်ပြီးတော့ထောက်လန်းစောင့်ကြည့်နိုင်တာကြောင့်မလို့အစိုးရတွေကဓာတ်ပုံအချက်လက်တွေကိုပို့ပြီးတော့ရယူစုဆောင်းတာတွေလုပ်လာပါတယ်။ဒါလို့လှုပ်လာလေလေအွန်လိုင်းတခုတွေဟက်ကာတွေကအဲ့ဒီချက်လက်တွေကိုခိုးယူနိုင်ဖို့ကြိုးစားလေလေဖြစ်လာတယ်လို့နည်းပညာကျွမ်းကျင်သူတွေကလည်းသတိပေးနေကြတယ် MS ပြန်မော
။အမေရိကန်အကောက်ခွန်ရဲ့ဒီနယ်စပ်လုံခြုံရေးဌာနကတော့ခိုးခံရတဲ့နိုင်ငံထဲဝင်လာသူတွေရဲ့မျက်နှာဓာတ်ပုံတွေကားနံပါတ်ပြဓာတ်ပုံတွေကအွန်လိုင်းပေါ်မှာမတမာမှုတွေလုပ်တဲ့ Dark Web ပေါ်ရောက်မသွားပါဘူးလို့တော့ပြောတာပဲရှင်။ဒါပေမဲ့အစိုးရရဲ့ဒီကြကြပြန့်ပြန့်ထောက်လှမ်းမှုတွေကလူခွေရေးကိုထိခိုက်သလားအပြစ်မရှိသူတွေရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံရမယ့်အန္တရာယ်ကနေပြီးတော့ဘလို့တားဆီးမှာလဲရယူထားတဲ့ဓာတ်ပုံတွေမျက်နှာနဲ့တွဲနေတဲ့အချက်တွေလုံခြုံအောင်ဘလို့ဆက်လုပ်သွားမှာလဲဆိုတဲ့မေးခွန်းတွေကတော့ပို့ပြီးတော့ကျေလောင်လာနေပါတယ်ရှင်